ကချင်ပြည်နယ်ဖားကန်ဒေသကကြောင်စိမ်းရှာဖွေလုပ်ငန်းမှာစွန့်ပစ်မြေစာပုံပြုတ်ပြီးလူအများပြားသိဆုံးခဲ့ရတာအတွက်မြန်မာအစိုးရမြန်မာပြည်သူတွေနဲ့အတူလွန်စွာစိတ်ထိခိုက်ရကြောင်းအရှိတောင်အာရှနိုင်ငံများအသင်းအာဆီယံနိုင်ငံကြီးဝန်ကြီးတွေကဇူလိုင်လ4ရက်နေ့စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒီဘေးဒုက္ခရဲ့နောက်ဆက်တွဲထိခိုက်မှုတွေကနေမြန်မာနိုင်ငံအနေနဲ့အလင်းမြန်ကျော်လွှားနိုင်မယ်လို့ယုံကြည်ကြောင်းအာဆီယံနိုင်ငံတွေဟာမြန်မာနိုင်ငံနဲ့အတူစည်းလုံးညီညွတ်စွာရပ်တည်နေပြီးလိုအပ်တဲ့ထောက်ပံ့မှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်သွားမယ်လို့ကြေညာချက်မှာကတိပြုပြောဆိုပါတယ်။ကချင်ပြည်နယ်ဖားကန်ရတနာမြေမှာမြေပြိုကျခဲ့တဲ့ကိစ္စကိုစုံစမ်းဖို့သမရဦးဝင်းမြစ်ကဇူလိုင်လ3ရက်နေ့မှာစုံစမ်းရေးအဖွဲ့ကိုဖွဲ့စည်းလိုက်ပါတယ်။ဘာကြောင့်မြေပြိုကျသလဲ။မြေပြိုကျတဲ့ဖြစ်ရပ်မှာတာဝန်ရှိသူအစင်းစင်ကိုဖော်ထုတ်ဖို့နဲ့တည်ဆုံးသူတွေထိခိုက်ဒဏ်ရာသူတွေရဲ့မိသားစုတွေအတွက်လိုအပ်တဲ့ကူညီထောက်ပံ့မှုတွေစီစဉ်ပေးဖို့နောက်မှာမြေပြိုကျတာထပ်မဖြစ်အောင်ဆောင်ရွက်သွားဖို့ညွှန်ကြားထားပါတယ်။ဖားကန်ကြောင်စိမ်းရှာဖွေလုပ်ငန်းမှာဇူလိုင်2ရက်ကြာသပတေးနေ့ကမြေစာပုံပြိုကျပြီးအနည်းဆုံးလူ190ကျော်သေဆုံးကပျောက်ဆုံးသူတွေကိုဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်ခင်ဗျာ။